မနက်ကငါလူခွင့်ရင်းနဲ့အမျိုးသမီးအရေးတက်ကြွလှရှာသူဒေါ်တင်းတင်းအောင်အပါအဝင်ခံလုံးနဲ့အကြောင်းကြားချက်မရှိဘဲဖန်ဆီတင်းတင်းခံထားရသူအားလုံးကိုချက်ချင်းပြန်လုပ်ပေးဖို့အမ်နက်စတီအင်တာနက်ရှင်နယ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်ဒေါ်တင်းတင်းအောင်ပေါ်တင်ထားတဲ့စွဲချက်တွေချက်ချင်းပြန်ယူသိမ်းပြီးအများဆုံးပြန်လုပ်ပေးဖို့နိုဘယ်ငြိမ် င်ဌာနကိုပူးတွဲတည်ထောင်သူလည်းဖြစ်တဲ့ဒေါ်သစ်သင်းအောင်ဟာအပြီလ၈ရက်နေ့ကရန်ကုန်မြို့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ရေကြီးအိုင်စစ်ကြောရေးစခန်းမှာထင်းထင်းခံထားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့သူ့ဘက်မှာရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းသိမထားရပါဘူး။လက်ရှိမှာတော့ဒေါ်သင်းသင်းအောင်ကိုပုံမှန်905ကကြီးအတင်မတရားအတင်းပုံမှန်71နဲ့ပါထပ်တိုးတရားစွဲဆိုထားတယ်ဆိုတဲ့သတင်းတွေထွက်ထားပါလေ။ဒါပေမဲ့သူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီး3လကျော်နေပါကြာလာတဲ့အထိစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဘာပုံမှန်တွေနဲ့စွဲချက်တင်ထားတယ်ဆိုတာကိုလည်းတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။ဒီမှာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့အပေါ်သူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်နဲ့အညီကန့်ကွက်ဆန္ဒပြရင်ဒေါ်သင်းသင်းအောင်အပါအဝင်ထောင်ထဲချတဲ့မြန်မာပြည်သူပြည်သားတွေဟာခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လူ့ခွင့်ရေးအဖွဲ့တွေကပြစ်တင်ပြောဆိုကြတာပါ။နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအတင် AAPP ကဇူလိုင်လ27ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖမ်းဆီးထိန်းသိမ်းခံထားရသူ5323ဦးရှိပြီးတေဆုံးသူကတော့929ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။